သာသနာတော်နှစ်2559နှစ်ကောသလက္ခဏိ1385ခုနှစ်ဒီကုလသံသရက်2014ခုနှစ်မန္တ31ရက်မန္တလေးတိုင်းဒေသကြီးသောက်ဆယ်မြို့ရှင်သာလျောင်းဘုရားပွဲတော်ဝင်အပင်ချင်းကျင်းမှာပြုလုပ်အပ်သည်သောက်ဆယ်မြို့ဤပညာတက်ကတူဒီဝလေးပညာဌာနမိသားစုအထူးဓမ္မပဝင်ပွဲ၌ဟောကြားအပ်တော်ပြင်ရခဲ့တဲ့အမှားအကြောင်းတရားဒေသနာတော်ဒီကနေ့ညတစ်ပါးတွင်ခန္ဓာကိုရွှေဖုံးတော်တစ်ခင်ရှင်တော်မြတ်ဘုရား၏မဟာကရုဏာကိုအာယုံပြုပါတည်ပြုဖက်တော်အပ်တော်ဝန္ဒနာပနာမအတိတကထာဝရုပ်စုပူဇော်ခြင်းဖြင့်သတင်းရရအောင်โยคัพพะโกติหิปิอัตตเมยังกาลังกรณโณอธิทุกขะนิเขรังกะโตโลกะหิตายานาโทนะโมมาตะรุณิกัตตะตัตตะโยนาโชวินิยะยะสวาตัตตวาอิสังฆาสีปะนุละตังตะกุมังคาตะเมနာထမြညာတိရှင်တော်မြတ်ဖရာလီကဗ္ဗဂုတိဟိပိဂရေကဗ္ဗအယေတ္တိဉ္စာတို့ဖြင့်တော်လဲအပ္ပမေယံယေတ္တိတံသာဖော်ပြခြင်းငါမစွာနိုင်မလို့ကာလလေးအသင်ချေသိနေကမရှိကြတော်ကာလပတ်လုံးလောကဟိတယတ္တလောကဤအကျိုးစီးပွားလုံးကအတိဒုက္ခရာနိဥစ္စာအသက်ရှင်လက်ဤမှာမိတ္တချင်းမံတမိတာနိသထာသမိသမိဤဟုကျတိထဝေငါတဲ့အစုလုံးခဲရင်တော်မူလို့ကိုကရောတော်ဘုရားဖြစ်ရဤတံကျုပ်ကိုအထုတော်မူရသည်ဖြစ်၏ခေရဝေချင်းမျက်လုံးအသက်ဆုံးမရဲ့နှလုံးစိတ်ဝံကိုရောဤပင်မင်းရဲ့လို့ကြောဝဒနံချိန်ခမများစွာရောက်တော်မူခဲ့ရသည်မဟာကရုဏီကံတော်တော်ဝါပြန်ယဝံသံရုတနာဖြစ်စီမာကရုဏာဆင်းဖြစ်တော်မူသောဒါနနာထသောဝိနည်းများစွာသတ္တဝါဤခြံနာစီပွာလိုလာတောင်းတကုန်မုန်ခါလည်းဖြင့်နာထမိညာထိုရှင်တော်မြတ်ဖရာအာနမောယုတိပြောင်းပြောင်းမံငိုလျော၍ကရောယုကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်ပတိဖြစ်ပါစေလည်းသည်ပြင်ရခက်တဲ့အမှားရသော်လျာတဲ့ခင်ဘုလိုမြတ်ကဟုတ်ကြတာလေအဘိဓမ္မာစေတနာတော်မှာမိစ္ဆတမိယတာဓမ္မာလို့ပြင်ရခဲ့တဲ့အမှားနဲ့တတ်တတ်ပြီးဟောကြားပြီးဒါဖြစ်လောကမှာအမှားတစ်ခုကျွလို့မိပြီဆိုလို့ရှိရင်ပြင်လို့ရတဲ့အမှားရှိရင်ကျင်လို့မရတဲ့အမှားရှိကျင်မို့လဲအလွန်ခက်တဲ့အမှားလို့အဲ့ဒီအမှားမျိုးမှာမကျင်လို့မိစေဘူးလို့ရသော်ပြားကဒီစေတနာတော်ဟောပြီးတော့ဟားတယ်လို့နားလည်ကြတယ်အမှားကျင်လို့မိတယ်လို့ဆိုတဲ့နေရာမှာမသိလို့ကျွလွန်လာတဲ့တစ်မျိုးတမင်သက်သက်ကျွလွန်လာလို့လည်းတစ်မျိုးအမှားမှခွဲခြားသိနိုင်ခြင်းမရှိလို့အမှန်ထင်ပြီးတော့ကျွလွန်နေတာလည်းရှိတယ်ပေါ့ဒါကြောင့်မလို့ပြင်ရခက်တဲ့အမှားသို့မဟုတ်ပြင်မရတဲ့အမှားဆိုတာဘာလို့ခေါ်တယ်လဲဘုန်းကြီးတို့သိရှိနားလည်သာလို့ဒီမှာတခုကျွလို့ပြီဆိုလို့ရှိရင ရှင်လုံးမရတော့ဘူးလို့လည်းပြောလို့ရတယ်။သို့မဟုတ်ရှင်မုတ်ခက်တယ်လို့လည်းပြောလို့ရတယ်။ရှင်မုတ်ခက်တယ်ဆိုတာလည်းလည်းလျှော့ပြောတဲ့သဘောပဲ။ရှင်မရတဲ့အမှန်လည်းရှိတယ်။ဘယ်လိုမှပြန်လို့ရတယ်မှာ။အဲ့ဒါကိုအမိဓမ္မာဒေသနာတော်မှာဟောထားတာဖြစ်တယ်။ရသမြာသုံးတဲ့သက္ကလုံနဲ့ပြောမယ်ဆိုရင်မိခတ္တနိယတာသမ္မာမိခတ္တနိယတာလို့ဆိုတာမိခတ္တဆိုတာသဘာဝအားဖြင့်မှားနေတယ်မှားတယ်ဆိုတာဘယ်လိုမှားတာလဲဒီနဲ့ယူလို့တဲ့ပုဂ္ဂိုလ်ကတော့သနာဒုက္ခရနိုင်မယ်အကျိုးစီးပွားကိုဖြစ်နိုင်မယ်လို့ကျိုးစီးပွားရဖို့ဆိုရွယ်ချင်းနဲ့လုပ်တာပဲဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်အကျိုးမဲ့ဖြစ်အောင်လုပ်တာတော့မဟုတ်ဘူးတရားဝါဒီဆိုတာသနာဒုက္ခကိုလိုလားတော့ဟာကြည့်ပဲဆင်းအောင်လုပ်တယ်ဆိုတာမရှိဘူးစိတ်ထားမှန်းနေပြီဆိုလို့ရှိရင်ပါကိုယ်ချမ်းသာမဲ့ခြင်းလို့လုပ်ကြတာဆိုပါတော့သူဆိုင်လုပ်တဲ့ပုံပုံတွေပဲစိတ်မှန်လို့စိတ်ညစ်လို့သူဆိုင်လုပ်တယ်ဆိုတဲ့ပုံပုံချမ်းသာမဲ့ခြင်းလို့လုပ်တာပဲလေဆက်ပြီးတော့အသက်ရှင်နေခြင်းရမှာပဲပြေးသွားရင်ပြေးတာပဲလို့ပြောတယ်ချမ်းသာမဲ့ခြင်းလို့လုပ်တာကောင်းမဲ့ခြင်းလို့လုပ်ကြတာရှိတယ်ပေါ့ဒါကကိုယ်ကိုတတ်နေတဲ့စူးစိုက်လို့တဲ့ပုဂ္ဂိုလ်ဒီတော့မှာဆက်နမဲ့ခြင်းပြောလို့တခြားအလုံးကြီးလည်းထို့တူပဲသရဝရီရဲ့အသက်ကိုတတ်ပြီးတော့ဖြီးပါဖြစ်ရင်ချမ်းသာတယ်ဝိจิตနာရရင်ချမ်းသာသရဝရီအသက်ကိုတတ်ခြင်းကြောင့်ဖြစ်ပေါ်လာမဲ့ဆင်းရဲဒုက္ခဆိုတာချက်မတွေ့ဘူးအာဟုဇရိချက်တွေ့ဘူးသနာဒုက္ခရဖို့ဆိုရင်ချမ်းသာမယ်ဆိုတဲ့ရွယ်ချက်နဲ့လုပ်တယ်။သို့တော့ကိုယ်လိုလားတဲ့ချမ်းသာကြီးရလာလို့ဆိုမရဘူး။မကောင်းတဲ့ကံတွေရဲ့အကျိုးဖြစ်ထွန်းလာပြီဆိုလို့ရှိရင်ဆိုးကျိုးတွေကပြုံပြီးရောက်တယ်။ဒီလိုမျိုးမိမိယောဂနဲ့မတည့်တဲ့အစာစားတဲ့ပုဂ္ဂိုလ်ကလည်းသူစိတ်ထဲမှာဒါစားလိုက်ရလို့ရှိရင်စိတ်ထဲမှာစိတ်နဲ့မြင့်တဲ့မှုဆိုရယ်ချမ်းသာဒုက္ခကိုရလိုက်မယ်ဆိုလောက်တာပဲစားပြီးတဲ့အခါမှာထိုအစာကနေဖြစ်ပေါ်လာတဲ့အကျိုးသက်ရောက်မှုကြတော့ရှင်းချမ်းတဲ့ယောဂဝိရဏကိုခံရတယ်ဒါဒီပဲဖြစ်ဖြစ်ချမ်းသာဒုက္ခရလိုက်မယ်ရှင်ပြီးတော့လောက်ကြတာပဲချမ်းသာဒုက္ခရလိုက်မယ်လို့ပြောလင်းကျက်နဲ့လုံးကြပဲတို့တော့ကိုယ်မှန်းကျက်နဲ့နှမ်းကျက်မကြိုက်ဘူးဆိုတာလည်းအကောင်းကိုမြုံမှန်းထားပေမဲ့အဆိုးတွေကရောက်လာအဆိုးတွေရောက်လာဆိုးကျိုးတွေရရှိခံစားလာအဲ့ဒါကြောင့်ဝင်ဆုံးလို့ပြင်ရခက်တဲ့အမှားပြင်ရခက်တဲ့အမှားကောင်းမဲ့ခြင်းလို့လုပ်ပင်မဲ့လို့မိစ္ဆာတ္တမှားတဲ့သဘောပဲအမှားတစ်ခုကိုလုပ်လိုက်တယ်အဲ့ဒီအမှားဟာနိယတအကျိုးကိုထုတ်လုပ်ဖို့ရသေးချာနေပြီဆိုပါစို့အဖြစ်ရဲ့အကျိုးတရားမှုကိုမမြင်ဘူးအဖြစ်ခတ်ထားတဲ့ယမကာကိုတောက်တဲ့ပုဂ္ဂိုလ်ကျော်ရှင်လိုတဲ့စိတ်နဲ့တောက်လိုက်ပြီမယ်အစိတ်အကျိုးသက်ရောက်လာပြီဆိုရင်ပြင်လို့မရတဲ့အနေအထားမျိုးရောက်သွားဒီလိုဆိုလို့မှားတယ်ဆိုတာကိုယ့်ရဲ့ညှို့လင့်ချက်ဖြစ်မလာတာကိုမှားတယ်လို့ခေါ်နောက်တစ်ခုကအကြောင်းရှိတယ်လို့ဆိုတာကဆိုင်ရဆိုင်ရသဘာဝတရားတွေဖြစ်ပေါ်လာတဲ့အခါဆိုင်ရဆိုင်ရအကြောင်းတွေရှိနေပါနေရဲ့ရှိတာကိုငင်းွယ်ပြီးတော့အကြောင်းမဲ့ အကြောင်းမရှိဘဲနဲ့ဖြစ်တယ်လို့ဒီလိုမြင်တဲ့အမြင်ဟာလည်းပဲမာရနဲ့အမြင်တစ်ခုပဲဖြစ်တယ်။ကံကံရဲ့အကျိုးတွေရှိပါလေသလားမရှိဘူးလို့တွေးတဲ့အတွေးဟာလည်းပဲပြင်ရခဲ့တဲ့အတွေးတစ်ခုပဲ။ကိုယ်ထင်တဲ့အတိုင်းဖြစ်မလား။ခင်နာကတစ်မျိုးဖြစ်လာတာကတစ်မျိုးဆိုတာကိုမိစ္ဆတကိုခေါ်တယ်မိစ္ဆတဆိုတာမိစ္ဆာသဘာဝသဘာဝအားဖြင့်မှားနေတဲ့အရာလို့ဆိုတာအဲ့ဒါကိုရသော်ပြားကမိစ္ဆတဆိုတာနဲ့ပတ်သက်ပြီးတော့နှစ်မျိုးခွဲခြားပြီးတော့ဟောတယ်မှားတယ်ဆိုတာလုံရမှားသွားတဲ့အမှားရဲ့အတွေးအမြင်မှားသွားတဲ့အမှားရဲ့အမှားနှစ်ခုရှိတယ်အတွေးမှားတာအတွေးအမြင်မှားတာရဲ့လုံရမှားတာအဲ့ဒီနှစ်ခုဟာအချို့သောလုံရအမှားတွေဟာအကုန်လုံးကမဟုတ်ဘူးအချို့သောလုံရအမှားတွေဟာပြင်လို့မရတဲ့အမှားဖြစ်အချို့သောအတွေးအမြင်တွေဟာပြင်လို့မရတဲ့အတွေးအမြင်မျိုးဖြစ်တယ်ဒီလိုဆိုရအဲ့တော့ဘယ်လုံးရတဲ့ဘယ်အတွေးအမြင်တွေဟာပြင်လို့မရတဲ့အမှားလို့ဆိုရတယ်လေလို့ဆိုတာကသဗ္ဗတေတိပါဠိတော်မှာရှင်းပြလို့ပြတာရှိတယ်သစ္စာဘုရားကကတမေဓမ္မာမိစ္ဆတမိယတာအေးပြင်လို့မရအောင်မှားပြီးတော့ဖြစ်ပေါ်လာမဲ့အကျိုးဆက်ဟာတေချာဖို့ဖြစ်နေပြီအကျိုးဆက်ကိုတေချာဖို့အကျိုးတရားကိုသိမဲ့ဖြစ်ပေါ်နေမဲ့ပြင်လို့မရတဲ့အမှားဆိုတာနှစ်ခုရှိတယ်တဲ့ပါလဲလို့ဆိုရင်အနန္တရိယကံ၅မျိုးကသင်လို့မရတဲ့မှာဆိုပါတော့အနန္တရိယကံဆိုတာမှာအနန္တဆိုတာအချားမဲ့အနန္တရိယဆိုတာအချားမဲ့မှာအကျိုးပေးအချားမဲ့ဆိုတာဘယ်ရဲ့အချားမဲ့လဲဆိုရင်ဒီဘဝဒီခန္ဓာအဆုံးသတ်ပါလေသိခြင်းရဲ့အချားမဲ့ဆိုသိခြင်းရဲ့အချားမဲ့မှာအကျိုးတရားကိုထုတ်လို့ဖို့ပေးချာသွားတဲ့အမှားလို့ပြောဆိုဒီအမှားကပြင်လို့မရတဲ့အမှားတော့ဘုကျင်ရခက်တဲ့အမှားလို့ပြောတယ်အဲ့ဒါကိုမြမတွေကတော့လွယ်လွယ်ပြောတဲ့အခါကံကြီးထိုက်တယ်လို့ပြောတယ်เนาะကျွလို့နဲ့ကံကြီးလေးကံဆိုတာဒီအဘုဒ္ဓကံလေးရောက်ရအောင်ရှိတော့လဲပဲအခုကြီးမားတဲ့ပြင်းမှုတစ်ခုဆိုတာဘယ်ဟာကိုပြောတာလောကမှာလည်းပဲဥပဒေလူတွေလောက်တာလည်းဥပဒေတောင်းမှပဲပြင်းမှုကျွလွန်တဲ့အခါမှာအကြည့်သေးဆိုတာရှိတာပဲလေဟမ်အကြည့်ကြီးတယ်အပြစ်သေးတယ်ဆိုတာရှိသေးတယ်ကြည့်ကြီးတယ်တချို့ကအပြစ်ကြီးတယ်ဆိုတော့တချို့နိုင်ငံမှာမူရင်စေဝံဆက်ဆောင်သွားမယ်ဆိုလို့ရှိရင်ကပိတယ်ပနိရှမန့်လို့ခေါ်တယ်သေခံချက်ခံ death punishment အဲ့ဒီတချို့နိုင်ငံကမူရင်စေဝံဘလောက်အတိုင်းသာဖြစ်လုပ်တယ်ဆိုလို့ရှိရင်သေခံချက်ဒါမျိုးအဖြစ်ကြီးရချောပေါ်လို့မရဘူးဒီအဖြစ်ကျွလွန်ထားတဲ့ပုံပေါ်မှာဒီချဲရမြောက်တော့မူရင်စေဝါနဲ့ပတ်သက်ပြီးတော့ကဘာမှာတေရန်ချတဲ့နိုင်ငံတွေရှိမချတဲ့နိုင်ငံတွေလည်းရှိစဉ်ရှိမှာအဲ့ဒါမျိုးဟာပြင်လို့မရတဲ့အမှားတစ်ခုလို့ပြောပြောပြင်လို့မရတဲ့အမှားတစ်ခုပဲပြင်မှုတစ်ခုကိုကျွလွန်ပြီဆိုလို့ရှိရင်အဲ့ဒီပြင်မှုရဲ့ကြည့်လေတဲ့ပြဿနာလာတာပဲမြတ်မပြေမှာဆိုလို့ရှိရင် နော်တချို့ကမသိသေးမသိချင်ဆိုင်ရစီပင်ဆိုတဲ့ဖြေးရရှိအဲ့ကကြော်တဲ့လူတွေတော့ဆရာဝန်ထောက်ခံချက်နဲ့မှဒီနေ့လည်းမှာဘူးရဌာနကသာလို့စကားသမီးတရားစင်ပင်သေးဘူးတခုမိတာနဲ့ဆန်းနိုင်ထောင်ချနိုင်တယ်ဆိုအိတ်ထားနော်ကိုယ့်လက်ထဲမှာဆန်းရပြင်သေးဘူးထိုက်ထည့်တယ်ပလင်းအပြစ်လောကတဏ္ဍာရောရှိမှာမဟုတ်တရားစင်ပင်ဆိုတာသံဃာပုဂ္ဂိုလ်တွေကသိတာအိတ်နဲ့ပြောရင်တောက်တဲ့ဖြစ်ဖြစ်တာသိတယ်သို့တော့မြန်မာနိုင်ငံမှာဘူးရစ်တစ်မျိုးအနေနဲ့သတ်မှတ်တာထောင်ချနိုင်တယ်အဲ့ဒီအချိန်နဲ့ပြည့်ရင်ထောင်ချနိုင်ဆန်းစည်းခံရတယ်ဆရာဝန်ဆေးဆံတဲ့မှာအကန့်အသတ်ဆေးပြားတဲ့မှာဒါရီပြနိုင်အောင်မပြနိုင်တဲ့လက်ထဲမှာအဲ့ဒီဆေးဘူးတွေ့ပဲဆိုရင်တော့ဆန်းခံဒါလည်းသိထားဖို့လိုတာပြောနော်ဘူးရစ်ဆေးဝါနဲ့ပတ်သက်အလုံးသိနေတာဒါယာစီပင်ဆိုအိတ်ပင်ပြောတယ်ဖြေးပင်အိတ်ပင်ပြောရင်အိတ်ဖြေးနေတဲ့သုံးချက်လားအမှန်တကယ်ကျွလို့မိသွားပြီဆိုလို့ရှိရင်ပြစ်ခံဆိုတာနောက်ကလာတော့အေးကြီးလေးတဲ့စင်မှုတစ်ခုအနေနဲ့ဘုရားမြတ်စွာဖော်ကြားထားတာသတိထားဖို့ရတာပါလို့ဒီမိဘဝမှာလူဘဝကိုလာခွင့်ပြုတာဘယ်သူကလာခွင့်ပြုတာပြောမယ်ဆိုလို့ရှိရင်အေးကုသကံကြောင့်လူဖြစ်လာတာဟုတ်တယ်ကုသကံကလူဘဝပို့တာဟုတ်တယ်ဒါပေမဲ့ကိုယ့်ဟာကိုလာလို့ရမရဘူးလက်ခံတဲ့လူရှိမှလာလို့ရတယ်လေကိုယ်လူဘဝရလာတာဘသူရဲ့ကျေးဇူးတရားလဲလို့ကြံဖြစ်တယ်ဆိုရင်အမေနဲ့ဖြစ်အမေအဖေကလူ့ဘဝလာခွင့်ပြုလို့မိမိတို့လူ့ဘဝရောက်လာတာဆိုတော့ကျေးဇူးအကြီးဆုံးပုဂ္ဂိုလ်လူတိုင်းလူတိုင်းရဲ့ကျေးဇူးအကြီးဆုံးပုဂ္ဂိုလ်ဒီကိုယ့်ရဲ့မိဘသာဖြစ်တယ်အဲ့ဒီမိဘကဘယ်နည်းနဲ့မှမစော်စားနိုင်ဘူးမပြစ်မှားနိုင်ဘူးတမန်ပြစ်မှားရင်တော့အပြစ်ကြီးတယ်အဲ့ဒီမိဘကိုသေးအောင်ဒေါသတကြီးနဲ့တမင်တက်ပြီးမိဘသိဆုံးသွားပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့အမှားဟာပြင်လို့မရတဲ့အမှားလို့ခေါ်ပြင်လို့မရတဲ့အမှားရဲ့ပြစ်ဒဏ်ကိုဘယ်တော့ခံရမလဲလို့မေးလို့ရှိရင်သေဒီဤအချမ်းထဲမှာသေချာပေါ့ဆိုတော့ဒီပြစ်ဒဏ်ကိုခံအသက်ရှင်ဆုံးတော့ခံမှခံရမှာလေဘာလို့မခံရတာလဲလို့မေးလို့ရှိရင်ကုသကံရဲ့အရှိန်နေနဲ့လူဝရောက်နေ။ကျောင်းနေတော့အဲ့ဒီကံရဲ့အရှိန်ဝါနေရှိနေသေးသည့်အတွက်ကြောင့်အရှင်လက်လက်တော်ငရဲကြတော့ဘူး။ရှင်လက်လက်ငရဲကြတော့မဟုတ်ဘူး။သို့တော့အဲ့ဒီရှင်းမှုတစ်ခုကိုကျွလုံမိလိုက်တာလဲတကယ်နဲ့ဒီပုဂ္ဂိုလ်ရဲ့ဒုတိယဘဝဟာလာမဲ့ဘဝဟာသေးချာတော့ငရဲကိုကြောက်မယ်ဆိုပြောလို့ရအဲ့ဒါကိုဆိုလို့လေနိယတပြင်မရတဲ့အမှားတစ်ခုကိုတဏ္ဍာလူတယောက်ကိုတတ်တဲ့ပဏ္ဏိပါဒကံနဲ့မိမိပုံမှာကျေးဇူးရှိသောလူလောကလာခွင့်ပြုတဲ့လူလောကရောက်လာဖို့အတွက်အကူအညီပေးခဲ့တဲ့မိဘဆိုတဲ့ကျေးဇူးအကြီးဆုံးပုဂ္ဂိုလ်ကိုစိတ်လိုက်မှန်မှဒေါသအနေရောက်တတ်ချက်ကျွလွန်လာပြုပြီးဆိုလို့ရှိရင်ဒီအမှားဟာပြင်မရတဲ့အမှားလို့ခေါ်တယ်။နော်ပြင်မရဘူးပြင်မရဘူးဆိုတာကုသိုလ်ကောင်းမှုတွေဘလောက်လုံးလို့ပြင်လို့မရတော့ဘူးလို့ဆိုတာဒီနာမည်ဘဝမှာသိကြဖို့ကျင်းဒီအကျိုးပေးမှာကိုပြင်မရဘူးလို့ပြောတယ်။တန်ရာမှာပြင်မရဘူးလို့ဒီလိုပြောရမျိုးတော့မဟုတ်ဘူးနော်။လာမဲ့ဘဝမှာ သူဟာသိကြပေါ့ငရဲမှာဒုက္ခခံရမယ်လို့ဆိုဘယ်သူကငရဲပို့တာလို့ဆိုသူတဏ္ဍမှာဖြစ်သွားတဲ့မိဘကိုတတ်လောက်အောင်ပြင်းထန်တဲ့ဒေါသဒေါသနဲ့တွဲဖက်လာတဲ့အကုသိုလ်စေတနာကပို့တာဘယ်သူကမှပို့တာမဟုတ်ဘူးမိဘကပို့တာလည်းမဟုတ်ဘူးသူတဏ္ဍမှာဖြစ်တဲ့ဒေါသအဲ့ဒီဒေါသကြီးစဉ်းနေဒေါသနဲ့အတိုင်းတောင်မတူဘူးအဲ့ဒီဒေါသကိုပဲမိခန္တမိယတံလို့ခေါ်တယ်ပြင်မရတဲ့ဒေါသပြင်မရတဲ့အမှားတစ်ခုလို့ဆိုသို့မဟုတ်ပြင်ရခဲ့တဲ့အမှားတစ်ခုရသော်တရားလက်ထက်တော်ခေါ်တာလားလုံးဝအလုံးသိကြတဲ့အတိုင်သေဝိတာရမင်းကြီးနဲ့ဝေဒေဟိမိဖုရားတို့ဝိရိယမိဗျာကကောသလမင်းကြီးရဲ့မဟာကောသလမင်းကြီးရဲ့သမီးတော်ပတိနေရီကောသလရဲ့နှမရှင်ကြီးမျိုးကြီးဆိုတာကောသလမင်းကြီးရဲ့နှမဗေဒရာမင်းကြီးရဲ့ပြည့်ပြည့်ကောင်သူတို့နှစ်ဦးကမွေးလာတဲ့သားအသတသတ္တုလို့ခေါ်တယ်အသာတဆိုတာမမွေးခင်ကသတ္တုဂျန်သူလို့မမွေးခင်ကလည်းအပြောခံရတဲ့ဘယင်ကိုသတ်မဲ့ဂျန်သူလို့ဒီလိုပြောခံရလို့ဒီနာမည်နဲ့ပဲအသာတသတ်ဆိုတဲ့နာမည်နဲ့ပဲမှတ်တမ်းတည်းသားဘာဖြစ်လို့ဒီလိုပြောလို့ဆိုတော့ဒီပြာမီကိုရှိတဲ့အချိန်မှာသူရဲ့ချက်ရင်းကဘာဖြစ်လဲ။ဘေဝိဒရာမင်းကြီးရဲ့လက်ယုံသွေးကိုတောက်ချင်တဲ့အာသာဖြစ်တယ်။နော်။သူ့ရင်းကိုတောက်ချင်တဲ့စိတ်ကဖြစ်တယ်။အဲ့ဒီအာသာဟာဘုရားရဲ့ဆန္ဒတော်လို့ပြောလို့ရှိရင်နော်။ဒီရားကြီးရဲ့ဆန္ဒလို့ပြောပြင်တယ်။ဒီဆန္ဒကဘုရားကြောင့်ဖြစ်လာတာလို့ဆိုမွန်တဲမှာရောက်လာတဲ့ကလေးသူငယ်လေးဆန္ဒဖြစ်သူ့ရဲ့ဘယင်ကြီးရဲ့ယန္တုဖြစ်မဲ့ဒီမင်းသားလေးကြောက်ဖို့လို့သူတောက်ချင်တဲ့စိတ်ပေါ်အဲ့ဒါဒီတောက်ချင်တဲ့ဆန္ဒဟာချိန်ချုပ်လို့ကြိုးစားပြီးတော့ချိန်ချုပ်တယ်မဖြစ်နိုင်တဲ့ကိစ္စဆိုရင်ကြိုးစားချိန်ချုပ်ထိကျုပ်တဲ့အခါမှာနောက်ဆုံးမှာဒီစိတ်နဲ့ပဲမစားနိုင်မတော့နိုင်မအိတ်နိုင်ဖြစ်ပြီးတော့တပိန်ပိန်ယောဂရလာတဲ့အနေထားမျိုးထိအောင်ရောက်သွားအဲ့ဒီလိုဖြစ်ပြီးဆိုတဲ့အခါမှာမျက်နှာညှိုးမိန်လို့မလန်းဘူးဆိုတဲ့အခါမှာဒီရင်ကြီးကမေးတာဘာဖြစ်နေလဲမေးတဲ့အခါအဲ့ဒီကြတော့မှအတင်းချက်မေးတဲ့အခါမှာပြောတယ်လက်ရုံးလေးကိုတောက်ချင်အဲ့တော့ဘယ်နည်းရလဲအင်္ဂမလိုက်လေဟောတယ်တောင်းချင်ရင်အလွယ်လေးပဲသူပေးမယ်ဆိုပြီးတော့ရွှေဓာလေးနဲ့သူ့လက်မောင်းကိုဖောက်ခိုင်းလိုက်ဖောက်ခိုင်းလိုက်ပြီးအဲ့ဒီကထွက်လာတဲ့သွေးကိုခြေလေးနဲ့ဖြောင်းပြီးတော့အာသာပြေအောင်လို့ဒီရားကြီးကိုတိုက်အဲ့နောက်ကျတော့ကောင်းတော့ဆက်မကြောင်းကောင်းစိတ်ပေါ့စိတ်ဆန္ဒမှုသူ့ကိုထိခိုက်အဲ့ဒီသတင်းလည်းကြားရောနမိတ်ဖတ်တဲ့ပုံနာတွေဟာကြတယ်ဒီတရားကြီးကမွေးဖွားလာတဲ့တားမှာဘယင်းရဲ့ယန္တုပဲယင်းကြီးကိုတတ်လိုက်မယ်ဆိုတဲ့နမိတ်ဖတ်မှုရှိတယ်အဲ့တော့ဒီလိုနမိတ်ဖတ်တဲ့အခါဒီတရားကြီးကယင်ကြီးကိုသတ်မယ်ဆိုသူပဲလိုလားမလဲ။ဘောနဲ့ကကလေးပြတ်ကြအောင်မျိုးမျိုးကြိုးစားတယ်။ဒါပေမဲ့ဘယင်ကြီးရဲ့ကံကြမ္မာကလည်းအသက်ခံရဖို့ကံကြမ္မာရှိလာတယ်။ဒီကလေးလေးဘယ်လိုဖြတ်ချချာမရဘူးလေ။ဒီတရားကြီးကမြုပ်ပြင်ထွက်ဥယျာဉ်နဲ့တွန်းဒီကလေးလေးသိအောင်ဆိုပြီးတော့လုံးတယ်ပိုင်ထဲကလေးတွေတည်အောင်လုပ်တယ်ခုဖြစ်လို့လဲဆေးတွေပါလေရှိလို့လားမသိပါဘူးเนาะ သူကလည်းကံကောင်းတယ်မသိဘူးအဲ့ဒီနေတိုင်းတော့နေနေဥယျင်သွားပြီးတော့မိဖုရားကြီးကအထက်တဲ့ကဝန်ထဲကကလေးသေးအောင်လို့ဆိုပြီးတော့အနည်းနဲ့လောက်ကမထခုတ်စိလို့ခေါ်တယ်အဲ့ဒီဥယျင်ကိုနောက်တဲ့မထခုတ်စိမိဖုရားကြီးကိုပြတ်အောင်ကြိုးစားတဲ့နေ့မထခုတ်စိဒီညက်ပြီးတော့တားတယ်တားပြီးတော့အဆောင်ချလိုက်နောက်ထပ်လုံးလို့ပြန်တော့ဒီညက်လည်းပြီးတော့အဆောင်ချတော့မိဖုရားကြီးအဲ့ဒီလည်းမသွားရဘူးကိုယ်ဖြစ်ချမဲ့အလုံးမျိုးလည်းမလုံးအောင်အဆောင်တွေထူးချထားလိုက်ဘာမှလုံးလို့ပြန်နောက်ဆုံးဒီကလေးလေးမွေးလာတယ်ဆိုတော့မွေးလာတော့ဘယ်ညက်ချက်လိုက်တာမွေးလာတဲ့အခါဒီကလေးလေးလက်မှာခုနာယောဂဆိုလက်ထိတ်ခြေလေးတွေမှာလက်ချောင်းတွေမှာဖြစ်တတ်တယ်အဲ့တော့တရက်တော့လက်ညှိုးမှာခုနာယောဂဆိုတဲ့အမြင့်တယ်တဲ့ယောဂလည်းဖြစ်ဖြစ်တော့ခုနာယောဂဆိုတော့ကိုက်ကိုက်တော့ကလေးလေးကငိုတယ်ချော့လို့ရမှာဗေဒိတာကမင်းကြီးကယုံထိုင်နေတယ်ယုံထိုင်နေတော့မိဖုရားကြီးကအဲ့ဒီကလေးလေးကိုခြိသွားပြီးတော့ချော့မရလို့ဘီရင်ကြီးစီပတ်ဖို့ဘီရင်ကြီးကအဲ့ဒီကလေးလေးရဲ့လက်ညှိုးလေးကိုပစက်ထဲမှာငုံထားငုံထားလိုက်တော့ခန္ဓာင်းကအပူမွေးအနာကလည်းရင့်နေတဲ့အချိန်မှာဆိုပြီးပေါက်တော့ဘီရင်ကြီးရဲ့ပစက်ထဲမှာပဲပြီးပေါက်တယ်ပြီးပေါက်တော့ဘီရင်ကြီးကအဲ့ဒါကိုမျိုးချတယ်အဲ့ဒါဆွေးမဲ့ဖြစ်ဘူးမိဘတွေကဒီလိုပဲလားမသိဘူးညို့ချလိုက်အဲ့ဒါလို့ဘီရင်ကြီးကအလွန်ချစ်လို့မျက်စောပြားကလည်းအချိန်ချင်းတတိပေးတယ်ဒီမင်းသားလေးကနောက်တစ်ချိန်ဘီရင်ကြီးကိုဒုက္ခပေးလိုက်တယ်ဆိုတော့အချိန်ချင်းတတိပေးကျမငင်းလာတဲ့ဘီရင်ကြီးကလည်းမျက်စောပြားတတိပေးပြီပဲတတိပေးတယ်ဆိုတာတိုက်ရိုက်ကြည့်ပြောတာတော့မဟုတ်ဘူးရှင်းမင်းလေးလှုပ်ထုံးလုံးကြီးတွေပြောပြအဲ့ဒီရှိတဲ့မင်းသားလေးကိုနားနာမထားဘူးဇနီးအရာမှာပို့ထားတယ်ကိုနားမှာမနေသေးဘူးဒီလိုရိုသားနေသားလေးခန့်ပြီးအဝေးပို့တယ်အဲ့ဒါမျိုးရသော်ဗျာကမိသားလေးပေးတယ်လို့ပြိတ္တရမင်းကြီးကမလိုက်နာမလိုက်နာတော့နောက်ဆုံးကြတော့ဆိုတော့ဒီမင်းသားလေးအွေရောက်လာတဲ့အခါဒီဝရရဲ့အကြံပေးမှုနဲ့ဆိုတော့ဘာလို့ဘီရင်ကိုတတ်ဖို့ပေါင်မှဓမြောင်လေးချီပြီးတော့နန်းထဲဝင်လာဝင်လာတဲ့အခါဘီရင်နာဆိုတာဝင်ရတာမဟုတ်ဘူးဘယ်လိုဝင်မှမရှိဘူးမင်းသားလည်းဝင်လို့သူ့မိသားစုလည်းပဲအဆောင်တွေကအကုန်စစ်ပြီးမှဝင်ခုခေတ်မှာ security လုံလုံရေးချတာမဟုတ်ဘူးအဲ့ဒီခေတ်ကလည်းလုံလုံရေးချသူတို့မှရန်သူပေါ်တယ်လေအကုန်လုံးစစ်ဆေးကြည့်တဲ့အခါမင်းသားလည်းလာတာမင်းသားတို့တွေ့တဲ့အခါအကုန်စစ်စစ်တော့ပေါင်းမှဓမြောင်းခြိထားတာသွားတွေ့ဟန်တော့တော့ဖြစ်နောက်ဆုံးကြတော့ဘီရင်ကြီးစီရောက်တော့ဘီရင်ကြီးကဘာလို့မလုပ်လဲဆိုဘီရင်ကြီးကိုတတ်ငါ့ကိုဘာလို့တတ်ချက်တာဇာတုအာနာလိုချင်တယ်ဟောဇာတုအာနာလိုချင်တာညာငါတတ်ဆက်ရမလို့ပါဘူးမင်းကိုခြိနှံတွဲပါမယ်ဆိုတွဲလိုက်တာဘီရင်ကြီးကနောက်ဆုံးကြတော့ပြောရမယ်ဆိုရင်အဲ့ဒီလိုရှင်းနှံလွှဲပြီးတော့အတမေးတဲ့ပုဂ္ဂိုလ်ကလည်းပေးတာဆိုဒီတိုင်းထားရင်တော့တနေ့ကြမယ်ကြံအာနာသိမ့်ခံရလိမ့်တယ်ဆိုဘီရင်ကြီးကိုဖန်ထောင်တဲ့ချက်လိုက်နောက်ဆုံးမှာခြိဝါးဓာတ်ဖွဲ့ပြီးတတ်တဲ့အချိန်တော့ပေါ့နော်အဇတကဟာအဖတ်တတ်တဲ့ကံကိုကျွလွန်မိသွားထပ်တဲ့ကံကျွလို့မြင်ပြင်မရတဲ့အမှားလို့ဆိုအဲ့ဒီအချိန်မှာရသဗျာကသက်တော်85နှစ်ရှိပြီဘုရားသက်တော်ပါသက်ကြည့်လို့ရတာပေါ့ဘယ်ဒီနာမင်းလမ်းပြသွားပြီအစတသက်တက်လာတာဘုရားသက်တော်85နှစ်မှာတက်တာဘုရားသက်တော်ရှိခင်ကိုဘုရားပြိနေပါမဆံမီ10နှစ်မှာတက်အဲ့လိုပြင်မှုတစ်ခုကိုကျွလွန်လိုက်တာဒီကျွလို့မိကြတဲ့သူဟာ စိတ်ရှင်းရမှုတွေနဲ့ကြုံတွေ့ပြီရသော်ဗျာနဲ့တွေ့ဖို့ကြိုးစားတယ်ရသော်ဗျာကိုလည်းမတွေ့ဖို့မို့ဘာဖြစ်လို့မတွေ့ဖို့လဲဆိုဒေဝရရဲ့စကားကိုနားထောင်ပြီးတော့လေသမားတွေဘုရားကိုပြတ်တက်ဖို့လက်ဖြောင်းလေသမားတွေတွတ်ထားတယ်သူပါတယ်နာလာဂိရိဆင်ကြီးကိုဘုရားသခင်ကြွလာတဲ့အခါမှာဘုရားကိုရှင်နင်းတတ်အောင်လွတ်ထားတယ်သူပါတယ်ဒီပြမှုကြီးတွေကျွလွန်လာတာဖြစ်တယ်နောက်တစ်ခါဒေဝရကြီးကကြောင်မောင်းဆင်ပြီးတော့မြတ်စွာဘုရားကိုကိစ္စကုန်ကြောင်ကကြောင်မောင်းဆင်ပြီးတော့ဖျားအောက်ခြင်းဉဏ်လျှောက်နေတဲ့အချိန်မှာကြောက်တုံးနှိမ့်ချကားနေရောဆိုလမ်းကူလမ်းကကြောက်ဖောင်ကြီးတစ်ခုနဲ့ဝင်တိုက်ပြီးတော့ကြောက်တစ်ခုကနှစ်ခုတိုက်လိုက်တဲ့အချိန်ညောင်းပေါ်လို့ကျောက်ကျန်းတစ်ချက်ကပဲ့ပြီးတော့မြတ်စွာဘုရားခြေတော်ကိုမှတ်နေ။နော်။မြတ်စွာဘုရားရဲ့ခြေတော်ကိုတောင်းနေ။မှန်လိုက်တဲ့ခြေမှာဒါရအလွန်ပြင်းသွားလိမ့်တယ်။မြတ်စွာဘုရားလမ်းချောင်းနိုင်တော်ဘူး။ကျန်းတော်တွေလာပြီးတော့ဆန်းတယ်ပေါ်တင်ပြီးတော့ဘုရားကိုမတ္တဖုတ်စီဆိုတဲ့ဥယျာဉ်ဘက်ကိုမှတ်ပါ။ပြည့်။ကဲဒီနေရာမှာရှိအစာတစ်ပတ်ကအဖတ်တဲ့ပြင်မရတဲ့အမှားတစ်ခုကိုကျူးလွန်လိုက်။နောက်ပိုင်းရောက်လာတဲ့အခါမြတ်စွာဘုရားနဲ့သံဃာမုန်းလာပြီနေ့တခုသောသံဃာမုန်းလာပြီနေ့မှာတွေ့ပြီးတော့ယံဘဝရဲ့အကျိုးကျေးဇူးတွေလက်တွေ့ပြနိုင်အောင်လေးပြီးတော့တာမညာဖလာတုတ်နာပြီးတဲ့အဆုံးမှာစိတ်သက်သာရာရပါဘုရားကိုဝန်ချတောင်းပန်လေတကယ်ကိုတရားသဖြင့်အုပ်ဆိုးတဲ့အပြစ်မရှိတဲ့ခမည်းတော်ဘင်းကိုတတ်မိရာသူမှားပါလေသိခံမှာခွင့်လို့ပါရသော်ဘုရားရှိကိုတောင်းပန်အဖေကဒီသွားပြီလေဖေစီတောင်းပန်ကြရမရှိဘူးဖေရပဲတောင်းပန်ဖေရရှိဝန်ချတာပေါ့အဲ့ဒီလိုဝန်ချလိုက်တာကအပြစ်ကြီးသွားတာလို့ဒီလိုဆိုတာမဟုတ်ဘူးအခုလည်းပဲပြောရမယ်ဆိုရင်ဒါ confession လုပ်တာလို့ခေါ်တယ်confession လောက်တာအဖြစ်ကြီးဖြေသွားတာလို့ဒီလိုပြောတာမဟုတ်ဘူးမှားခဲ့တဲ့အမှားကအမှားပဲလုံးဝပြီးတာကလုံးဝပြီးတာပဲဒါကိုပြင်တာမဟုတ်ဘူးသဘောပေါက်ဖို့ကိုလုံးခဲ့တဲ့အမှားကပြင်မရတဲ့အမှားရှိဒီစကားကိုပြောတာပေါ့ what you have done cannot be undone ဆိုတဲ့လေစကားတာဘာတည်းဟဲ့ဗျံဆိုတာလုတ်ခဲ့တဲ့အရာတခုက cannot be undone ဘလို့ဘူးလို့ဖြစ်အောင်လုံးဝမရဘူးလုတ်ပြီးသားလုတ်ပြီးသားလေးပြင်လို့ရဘူးပြင်လို့မရတဲ့အမှဘယ်ဟာပဲဖြစ်ဖြစ်တော့လုတ်ပြီးသားလုတ်ပြီးသားသို့တော့ဩဃာဏကရောဂျိုးနဲ့ကြော့ပြီးတော့တောင်းပန်ရင်တချို့ကကြည်တယ်လို့ထင်နော်ဒီအဖြစ်တွေပြောက်သွားတယ်လို့ထင်တာအဖြစ်ပြောက်ခြင်းရဲ့အကြောင်းတရားတော့ဖြစ်တယ်အရေးကြီးတာဘာလဲလို့ဆိုရင်ဘာကိုကုစားတာလဲဆိုရင်သဘောပေါက်ဖို့လိုတယ်အလုံးစုံထိတ်ခေါက်ပြီးမှတောင်းပန်နေကြမှာပဲလေထိတ်ခေါက်တာခေါက်ပြီးနေပြီလေထိတ်ခေါက်ပြီးတောင်းပန်လိုက်ရင်ကျေတယ်လို့ဒီလိုထင်နေကြမဟုတ်ဘူးအဖြစ်ကဖြစ်သွားပြီဖြစ်တော့တဲ့အဖြစ်ကိုပြန်လာလားလို့ဆိုမဟုတ်ဘူးအကုသိုလ်ကနှစ်ခုရှိတယ်လို့မှတ်အာရမ္ဘသလုံလို့ဖြစ်တဲ့အကုသိုလ်ကတစ်ခုအဲ့ဒီလုံထားတဲ့အကုသိုလ်ပေါ်မှာစိတ်ထဲမှာတဘူးဘူးတမူမူတနှွေးနှွေးဖြစ်နေတဲ့စိတ်ရှင်းရမှုတွေဖြစ်နေတဲ့သောကရောက်နေတာကနော်ဝိပတိတာနာသလို့တောင်းပန်တယ်ဆိုတာအဲ့ဒီဝိပတိတာသာသဆိုတဲ့အကုသိုလ်ကိုဖယ်တာစိတ်ထဲမှာရှိသွားပြီတောင်းပန်လိုက်ပြီဆိုတဲ့အခါမှာနော်အကုသိုလ်ကဆက်မပွားတော့ဘူးလုတ်ပြီးသားပြင်လို့မရဘူးနောက်ထပ်ဆက်ဖြစ်နေတဲ့အရာကိုတောင်းလိုက်ဒီတော့ဒီတော့ကိုဆိုအကုသိုလ်နှစ်ခုရှိတယ်လို့မှတ်ထားလုတ်လို့ဖြစ်တဲ့အကုသိုလ်ကတစ်ခုအဲ့ဒါဘယ်လိုလုပ်ပြင်ပြန်လို့မရဘူးဖြစ်ပြီးသားဖြစ်ပြီးသားပြင်နာပါတော့ဆိုအဲ့ဒီအပေါ်မှာစိတ်ကူးနေတာမကူရအောင်တောင်းပန်လိုက်တဲ့အခါလူရဲ့စိတ်ထဲမှာအေးချမ်းသွားတယ်ရှင်
အဲ့ဒီအေဂျင့်တောင်းမှုကိုဖြစ်စေတာ
ဆိုလို့
အဲ့တော့တောင်းမှန်ခြင်းဟာအကျိုးမရှိဘူးလားလို့မေးလို့ရှိရင်ဒီပိုင်းအကျိုးရှိတယ် confession ဘာလို့စိတ်မပူတော့ဘူးငါတောင်းမှန်ပြီးပြီစိတ်နှလုံးအေဂျင့်တယ်အဲ့တော့အဲ့ဒီနောက်မှာကိုယ်ကဆက်လုပ်ရမယ့်အလုပ်တွေရှိသေးတယ်ဘာလို့လဲတောင်းမှန်ပြီးတဲ့နောက်မှာအာယတိန်သံဝရံအပစ္စတိနောက်ထပ်မလုပ်တော့ပါဘူးဆိုရယ်ဝန်ခံကတိ promise ပေးပြီဘယ်တော့မှဒီအမှားမျိုးကိုမကျွတ်ဘူးကျွတ်လို့ပြီးတဲ့အမှားတွေလည်းနောင်တရပြီးတော့ဒီအမှားကိုပြင်ကောင်းလာတဲ့ကြီးပဲဆက်လုပ်တယ်ဆက်လုပ်ပြီးတဲ့တော့ရေများရင်ရေနိုင်မင်းများမင်းနိုင်သွားတော့လုတ်ခဲ့တဲ့အမှားတစ်ခုဆက်မလုပ်သေးတဲ့ကြောင့်အမှားကတော့အမှားအတိုင်းပဲရှိတယ်သို့သောကောင်းတာလေးကိုဆက်လုပ်ပြီးတော့အမားဟာအဆုလိုက်တဲ့ဖြစ်တော့သူ့ကိုကောင်းတာလေးနဲ့ရံပတ်ထားတဲ့အခါသူ့အခွင့်မရတော့ဘူးလို့ဒီလိုပြောတယ်နော်ပျောက်သွားတာလို့ပြောတာမဟုတ်ဘူးအေးတော့ကြကြတော့ဒူးလေးထောက်ပြီးတော့ဖဖရားခွင့်လွတ်တော်မူပါစွာနဲ့အကုန်ခွင့်တွေလွတ်သွားတယ်လို့လည်းမအောင်မိတ်ဘူးဒီလိုပြောတာမဟုတ်ဘူးလွတ်သွားတာဘာလွတ်တုံးဆိုဒီသက်စိတ်ကူပြီးတော့ဖြစ်နေတဲ့အကုသိုလ်တွေတော့လွတ်သွားနောက်ဆုံးမှာအာယတိန်တံဝရနောက်ဆုံးဈီးပါနဲ့ဆောင်းဈီးပါမယ်ဆိုတဲ့ promise ရတကယ်ဆောင်းဈီးပြီးတော့နေလို့ရှိရင်တော့အကုသိုလ်တစ်ပိုင်းကိုတာဝိတာဖြစ်သွားတာဝိတာဖြစ်ပြီးတဲ့နောက်ကောင်းတာလေးကြီးအများလုပ်တဲ့အခါမှာကောင်းတာလေးကသာချမ်းပြေရပြီးမကောင်းတာကချမ်းမရဘူးဆိုသူအကျိုးပေးဖို့ခွင့်သာမှတန်းဆိုတာအကျိုးပေးလို့ရအခွင့်မသာတော့ဘူးဒါမျိုးကိုဆိုလို့ရတယ်လို့ကောင်းတာကိုဆိုတဲ့အဲ့ဒီဒိဋ္ဌိရအခုလည်းဇာတတဟာသူတောင်းမှလည်းဒီပဲဆိုအကျိုးမရှိဘူးတော့မဟုတ်ဘူးဘာအကျိုးရှိမှာစိတ်နှလုံးအေးချမ်းသွားတယ်နောင်လာတွေဖွင့်လာပြီးဝန်ခံလိုက်ရင်စိတ်နှလုံးအေးချမ်းသွားသို့တော့အမားကိုကျင်လို့ရလို့ဆိုရင်မရဘူးတည်တော့ခဲကြမှာပဲဒါကဒါကျင်လို့မရတဲ့အမားကိုပြောတာနော်အမေတတ်တယ်အဖေတတ်တယ်နောက်တစ်ခုကပါတော့ယဟန္တာကိုတတ်လိမ့်မယ်ကျင်လို့မရတဲ့အမားပဲရသော်ဘုရားကိုသွေးသိမ့်ကြည့်အောင်လုပ်တယ်ခဏဒေဝရကြောင်မောင်းဆင်ပြီးတော့သူကြိုးစားတာဘုရားကိုတတ်ဖို့ကြိုးစားသို့တော့ဘုရားဆိုတာသူများတတ်လို့သိတဲ့အမျိုးအစားမဟုတ်ဘူးသူရဲ့လုံရတော့ခြေထောက်မှာဒဏ်ရာရပါလောဟိတုပ္ပါဒကလို့ခေါ်တယ်ဘုရားရဲ့ခန္ဓာကိုယ်ကကွဲအပ်ပြီးသွေးထွက်သွားတာမျိုးဆိုတာတော့မရှိဘူးသို့သောသွေးချေဥသွားတာဒဏ်ရာရပါတာရှိဆရာကြီးဝန်ခံကြီးကသွေးချေဥရဲ့မကောင်းတဲ့သွေးတွေကိုဖောင်းထုတ်ပြီးတော့ရသော်ဘုရားခြေထောက်ကိုဆိတ်ကုပြီးဒီလိုဆိုအဲ့ဒီမှာဒေဝတ္တကလောဟိတုပ္ပါဒကလို့ဆိုတယ်ဘုရားပေါ်မှာပြင်းမာတဲ့ဒီကံကြီးကိုချွတ်လွန်လိုက်တဲ့အတွက်ကြောင့်ဒေဝတ္တလုံလိုက်တဲ့အမှားဟာပြင်းလို့ရတဲ့အမှားမဟုတ်ဘူးပြင်းမရတဲ့အမှားတစ်ခုသူကျွတ်လွန်လိုက်ကျွလွန်လိုက်ပြီးတဲ့ကြောင့်ဒီဘွားကအဆုံးသက်တာနဲ့တရားနဲ့ငရဲကိုရောက်လာဒီလိုဆိုတာပေါ့နော်အဲ့ဒီအမားတွေကပြင်လို့မရတဲ့အမားတွေအာလောအနန္တရိယကံလို့ခေါ်တယ်အနန္တရိယဆိုဒီမှာအနန္တအနန္တဆိုတာဟိုတကူအနန္တပြောတော့ဟိုအနန္တဆိုတာအခြားမဲ့အန္တဆိုတာအခြားအနန္တဆိုတာအခြားမရှိတာအဆုံးမရှိဘူးဆိုတာတခုအဓိပ္ပာယ်အနန္တပြင်ညာမှာအခြားမဲ့အခြားမရှိတာအခြားမရှိဘူးဆိုတာဒီဘဝရဲ့နောက်ခြားထဲမှာတခုမရှိဘူးနောက်ဘဝရောက်ထတဲ့တိုင်နဲ့အကျိုးကိုထုတ်လုပ်တယ်ဒီလိုဆုံးလို့အဲ့ဒါကိုပင်စန္ဒန္တရိယကံကံကြီးထိုက်တယ်သူပြောတော့ပေါင်းလိုက်တဲ့အခါကျတော့အမေတတ်တဲ့ကံရဲ့အဖေတတ်တဲ့ကံရဲ့ရဟန္တာကိုတတ်တဲ့ကံရင်ဒါတွေကဘောဓနဲ့ဖြစ်တဲ့ကြရားလေးကြည့်လို့ဖះကိုသိသိမ့်တည်အောင်လုပ်တာလေ တဏ္ဍာရီကိုသင်ခွဲတာလေတဏ္ဍာသင်ခွဲတယ်ဆိုတဲ့နေရာမှာဒီနေရာမှာသင်ခွဲမှုရောက်တာဟာဘယ်လိုပုံပုံမှာရောက်တာလဲတသိမ်းထဲမှာရှင်ပြန်ပြီးတော့တဏ္ဍာရီကိုခွဲပြတော့အောင်တသိမ်းထဲမှာကံနဲ့ကံပြုတ်ပြီးတော့သင်ခွဲတာကိုဆိုလိုတယ်ကျန်တဲ့ပုဂ္ဂိုလ်တွေကအာဘိအမြောက်ပြုတယ်လို့သာဆိုရမှာတဏ္ဍာသိမ့်ခွဲတဲ့တဏ္ဍာဗေဒကကံဆိုတာယဟန်မှာထိုက်တယ်လူတွေမှာမထိုက်ဘူးဒီကံကြီးကယဟန်ကပြုလုပ်တဲ့ကံမျိုးဖြစ်တယ်ဘယ်လိုဆိုတာလဲအဲ့ဒီ၅မျိုးကိုကံကြီးထိုက်တယ်ဒီ၅မျိုးတွေကတခုခုကျွလုံးနိုင်ကံကြီးထိုက်တယ်လို့ပြောတယ်အဲ့ဒီကံကအကျိုးပေးမှာတော့သေဒီအချာမဲ့မှာသေချာတော့အကျိုးပေးမယ်သေချာသွားတာကိုနိတာလို့ဆိုမသေးကြတာမဟုတ်ဘူးဟမ်သေးကြတော့သတိမတည်ပေါ့သေးကြတော့မဟုတ်ဘူးအဲ့ဒီအမှားဟာကျင်မရတဲ့အမှားလို့ဒီလိုပြောတာတမယမှာကျင်မရတာကိုပြောတော့မဟုတ်ဘူးနော်ကျင်မရတဲ့အမှားဒီဝရတိဟာနောက်ဆုံးမှာမျက်စောတရားပေါ်မှာကျင့်လာတာပြီးဘုရားကိုကြော့ဝန်ချဖို့သူလာတာလာပြီနဲ့သူလောက်ထားတဲ့လုပ်တွေကလက်လုံးနေတာဘုရားနဲ့တွေ့ခွင့်မရှိတော့အောင်သူကကျွလွန်သားမိတာဖြစ်တော့သူကံရောက်မယ်သူမြေမြူသွားတယ်ဆိုတော့အလုံးပြေကြသို့တော်လည်းအဝေးကနေပြီးတော့သူမြတ်စွာဘုရားကိုရှိခိုးသွားတယ်တောင်းပန်သွားတယ်နောက်ဆုံးမှသူအမြင်မှန်ရပြီးတော့ဘုရားကိုတောင်းပန်သွားအဲ့ဒီဘုရားကိုအမြင်မှန်ရပြီးတော့တောင်းပန်သွားတဲ့ကုသိုလ်ကြောင့်တစ်ချိန်ကျရင်သူကပစ္စေကဘုရားအဖြစ်နဲ့ချက်တန်းဝင်ပြင်မရဘူးဆိုတာဒီဘဝမှာပြင်မရဘူးပြောနောက်ဘဝတော့ပြင်လို့ရတော့ပေါ့အစံတစ်စက်ကလည်းဒီဘဝမှာပြင်လို့မရတာသိသိချမ်းမဲ့မှာချက်ချင်းသာသာသိကြတော့အကျိုးပေးမှာနောက်ဘဝတွေရောက်တဲ့အခါဝိသီကံဝီဆိုတဲ့သစ္စေကဗုဒ္ဓဖြစ်နေတန်မြေဥပ္ပချုပ်ဒီလိုဆိုလိုတာပေါ့နော်အေကောင်းကြီးမေတ္တာနိယတာဓမ္မဆိုတဲ့နေရာပြင်မရတဲ့အမှားဆိုဒီမှာဟောဒီကံကြီး၅ပါးကျွလွန်လို့ရှိရင်တော့ပြင်မရတဲ့အမှားတစ်ခုကိုကျွလွန်ပြီလေလို့ပြောဟောနောက်တစ်ခုကအတွေးအမြင်ခုခေတ်ပြောတဲ့ဓတနာနော်သံတနာနဲ့ဒိဋ္ဌိဆိုတာသကလုံးတူနေပေါ့တချို့နေရာဒိဋ္ဌိလို့ဆိုတယ်အမြင်အတွေးအမြင်အဲ့ဒီအမြင်ကလည်းပဲသတိထားရဘာမှကျွလွန်နာမဟုတ်ပေမဲ့လို့ပြင်မရတဲ့အတွေးက၃မျိုးရှိခိုင်မာသွားပြီဆိုရင်အဲ့ဒီအတွေးအမြင်ပြင်လို့မရတဲ့အတွေးအမြင်ဖြစ်သွားတာပေါ့ဘာလဲလို့ဆိုရင်ဝါဒ၃မျိုးနဲ့ပြောမယ်ဆိုရင်နံပါတ်၁ကအကြောင်းတရားကိုညှင်းပယ်တဲ့အမိတုကဝါဒ causeless causeless နဲ့ဘာပဲဖြစ်ဖြစ်ဖြစ်ချင်လို့ဖြစ်တာဘာအကြောင်းမှရှိအစီအစဉ်တဲ့ကိုသူဖြစ်ချင်လို့ဖြစ်အကြောင်းတရားမှလည်းတော့ညှင်းပယ်တို့ဒီဘဝမွေးလာတာဘာကြောင့်လဲဘာကြောင့်မှမဟုတ်သူမွေးချင်လို့မွေးတယ်အဲ့ဒီကဘာလဲအစီအစဉ်တည်းလေးမတော်တဆတို့ဒီဘဝမွေးတော့နော်အတောင်းတရားမှန်တရားကိုလက်ပခံတဲ့ဝါရကိုညင်းပယ်တဲ့ဝါရကိုအဲ့ဒီကဘာလဲခေါလူပြောင်းဖို့လဲအကြောင်းတရားမရှိဘူးဖြစ်ပေါ်ဖို့လဲအကြောင်းတရားမရှိဘူးဘာအကြောင်းမှလက်ပခံအကြောင်းတရားညင်းပယ်တဲ့ဝါရအဲ့ဒီကဘာလဲအဲ့ဒါလည်းဆွေးမြေ့သွားပြီဆိုလို့ရှိရင်နော်ဒီအမြင်ဟာပြင်လို့မရတဲ့အမြင်တစ်ခုဖြစ်သွားနိုင်တယ်သိကြတော့မကောင်းတဲ့ဘဝရောက်သွားဒီအမြင်လည်းအဲ့တော့အကြောင်းကိုညင်းပယ်မှုကတဏှာနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ကို့အမြင်ပဲလို့အမြင်တစ်ခုလို့လားဒီလိုထင်ရပါမယ်အကြောင်းတရားကိုညင်းပယ်ပြီဆိုတဲ့ပုဂ္ဂိုလ်ရဲ့ဒီအနာဂတ်ဟာအကောင်းမလားတော့ဆရာလည်းတဲ့ကဒီဘဝကိုဘယ်လိုကျက်သုံးတာလဲဆိုရင်မက္ခလိဘောဓနာဆိုပုဒ်အကြောင်းကိုညင်းပယ်တယ်ဆိုလိုတာကတရားဝါးကြီးကောင်းစားဖို့လည်းအကြောင်းမရှိဘူး ဖြစ်စိတ်ဆုံးရှုံးဖို့ဆိုတာလည်းအကြောင်းမရှိဘူး။သူ့ဟာသူ accident တယ်မတော်တဆဖြစ်လာကြတာ
။ဟုတ
်။ကျောင်းတရားမှန်တယ်ရောမြင်ကွယ်။အဲ့ဒီဝါဒကိုဒါသာအမှန်လို့ဆိုပြီးတော့ဆုံးဖြတ်လက်ခံသွားတဲ့ပုဂ္ဂိုလ်တရားရဲ့အနာဂတ်ကောင်းတဲ့အနာဂတ်မဖြစ်နိုင်ဘူးလေ။ဟောနောက်တစ်ခုကပါတော့ဆိုရင်အံကရိယာဝါဒပူရဏကတ္တဝလက်ခံတဲ့ဝါဒမျိုးပူရဏကတ္တဝမှာတော့ကံကိုညှိပယ်လိုက်တာအခရိယဝါဒဆိုတာလုံးလုံးမရဘူး non action ဘာမှလုံးလုံးမရဘူးကုသိုလ်ဆိုတာမရှိဘူးမရှိလို့ကုသိုလ်လုံးလုံးမရဘူးအကုသိုလ်ဆိုတာလည်းမရှိဘူးအကုသိုလ်ဆိုတာလုံးလုံးမရဘူးလူတွေကထင်တယ်ဒါနလုပ်တယ်သီလလုပ်တယ်ကုသိုလ်ရတယ်လို့ထင်တယ်မရဘူးကံတရားဆိုတာဖြစ်ကုန်ရှိဘူးလူတွေကသင်တယ်အကုသိုလ်သူများတက်ပြီးတတ်တဲ့ဉာဏ်ဥစ္စာတွေခိုးတယ်လူတွေကတော့အကုသိုလ်လို့ထင်တယ်မဟုတ်ဘူးလေအကုသိုလ်ဆိုတာမရှိဘူးမရှိသည့်အတွက်ကြောင့်လုံးလို့မရဘူးဒီကံတရားရဲ့အကျိုးဟာလည်းမလာဘူးလို့ကံကိုညှင်းပယ်တဲ့ဝါဒကိုအကရိယဝါဒလို့ခေါ်တယ်ပူရဏကံဝါရဲ့ဝါဒအကရိယအာလူလောကကြီးမှာတစ်ချိန်ကရှိခဲ့တဲ့ဝါဒလေးနော်အဲဒီအဂရိယဝါဒကိုနှစ်ချိုက်ပြီးတော့ဒါတာနဲ့အမှန်လို့လက်ခံဆုံးဖြတ်သွားတဲ့ပုဂ္ဂိုလ်ရဲ့အနာဂတ်အကောင်းမှတော့သို့ဆိုလို့နောက်တစ်ခုကပါလဲလို့ဆိုရင်နတ္ထိကဝါဒနတ္ထိကဝါဒဆိုတာကံရဲ့အကျိုးတရားကိုမြင်ပဲအကျိုးတရားကိုမြင်ပဲအဲ့ဒါကျေရှိမြမာရီဘုရားဘာသာတွေသိတဲ့ဒီဒုစရိုက်ဆယ်ပါးထဲမှာအဘိဓါဆာပြာပါဒမိစ္ဆာဒိဋ္ဌိဖြစ်လို့ရှိအဲ့ဒီမိစ္ဆာဒိဋ္ဌိဆိုဒီမှာဒီနတ္တိကပါတာဆိုတက္ကရာဒိဋ္ဌိကိုဘာလို့ပြောတာမဟုတ်ဘူးဒီနတ္တိကဒိဋ္ဌိကိုဘာကိုညင်းပယ်တာလို့ဆိုအကျိုးတရားကိုညင်းပယ်ကံတရားရဲ့အကျိုးရင်းပဲသူပဲလို့ရင်းပဲတော့လို့ဆိုနတ္တိဒိဉ္ဉံနဲ့လူလို့တန်းလို့ကုသိုလ်ရတယ်လူချင်းတန်းချင်းရဲ့အကျိုးရှိတယ်ဆိုတာလက်ခံမရှိဘူးနတ္တိရိတ်္ထအကြီးအကျယ်ပူဇော်ပတ်သက်ခြင်းရဲ့အကျိုးရှိတယ်ဆိုတာလည်းမရှိရှိခေတ္တစကရိဖိုက်ဆိုပြီးတော့လောက်ထားနေရှိတယ်လေသက္ကိဉ္စိုင်းလို့လို့ရှိရင်နတ်ပြေရောက်တယ်၊ဓမ္မပြေရောက်တယ်နဲ့ဆိုပြီးတတ်နိုင်တဲ့ပုဂ္ဂိုလ်တွေကအများကြီးဝေကြည်တနာပုံကြောက်ခံပြီးတော့လုပ်အဲ့ဒါတွေကအလကားပဲအကျိုးမရှိဘူးမြင်ပဲနတ်ထိခုတက်သက်သာဘာနာပေးတယ်ဆိုတာမျိုးတွေရဲ့အကျိုးလည်းမရှိဘူးအကျိုးကိုမြင်ပဲတော့သုံးခုနောက်တစ်ခုကပါနတ်ထိဒုက္ကတဒုက္ကတနာကမ္မနာဘံဝိပါကကုသိုလ်ကံအကုသိုလ်ကံရဲ့အကျိုးရင်းအကျိုးပြန်ဆောင်မရှိဘူးကုသိုလ်လုပ်ခြင်းလုပ်ဘာကျိုးမှမရပါကုသိုလ်လုပ်ခြင်းလုပ်ဘာအကျိုးမှမရဘောကျိုးရင်းပဲနတ္ထိအယံလောကောနတ္ထိပရောလောကောကျွန်တော်ဘဝဆိုတာလည်းမရှိဘူးဒီဘဝဆိုတာလည်းမရှိဘူးဘဝဒီဘဝဆိုတာမရှိဘူးအခုရင်းပဲနောက်တစ်ခါနတ်ထိမာတာနတ်ထိပိတာသကလုံးရဲ့အဘိဓေကနတ်ထိမာတာဆိုတာအမေမရှိဘူးနတ်ထိပိတာအဖေမရှိဘူးဆိုလိုတဲ့အဘိဓေကအမေဖေကိုစွန်ကားတဲ့အပြစ်မရှိဘူးအမေဖေကိုပြုစုလုပ်ကျွေးတဲ့အကျိုးလည်းမရှိဘူးလို့အကျိုးတရားကိုရင်းမဲ့အမေဖေကိုအတိမတ်မပြုဘူးဆိုကြတဲ့အမေဖေပေါ်မှာပြုလုပ်တဲ့ကုသိုလ်အကုသိုလ်ရဲ့အကျိုးကိုညှင်းပယ်ခြင်းဖြစ်တယ်။ဟောနောက်နံပါတ်9ကဘာလို့ဆိုလဲ။လက်ထိတတ်တာဩပပတိကာ။သေပြီးပြန်မွေးတယ်၊ပြန်ဖြစ်တယ်၊တဏှာထဲမှာသေပြီးနောက်ဘဝဆောင်ရှိတယ်။ဒါလည်းအကျိုးတစ်ခုဖြစ်တယ်။ဟောနောက်တစ်ခုကလက်ထိသမဏပြမနာသမ္မကတံသမ္မာပရိပန္နကောင်းတဲ့အချိန်ကိုချစ်ပြီးဆိုလိုတာကဖျားဆိုတာလေအမှန်တိတယ်ဖျားဆိုတာလေလောကကြီးမှာမရှိဘူးလို့ပြောတယ်။ ဒါလည်းဘုရားဆိုတာပါရမီဖြည့်ပြီးမှရတာလားဆိုတော့အဲ့ဒီပါရမီဖြည့်ခြင်းရဲ့အကျိုးကိုလည်းငင်းွက်တယ်ဆိုတော့ငင်းပယ်တယ်ဆိုတော့ဖြစ်တယ်အဲ့ဒါကိုနတ်ထိကဝါဒလို့ခေါ်တယ်အဲ့ဒီနတ်ထိကဝါဒကိုနှိမ့်ချပြီးတော့လက်ခံကျင့်သုံးတဲ့ပုဂ္ဂိုလ်ဟာလည်းပဲအနာဂတ်ကောင်းတဲ့အနာဂတ်ကိုမှမရတာဘူးအကျိုးပေးလို့ရဲတော်ပြီသေသည်ချမ်းပဲအဲ့ဒီပုဂ္ဂိုလ်တွေကအပင်ငယ်သွားလို့ရတချောင်းနေပဲလို့ဆိုတော့ဒီလိုဆိုတာသက္ကာဝရဏနတ်ကြီးကိုတောင်မရောက်နိုင်ဘူးသူပြောတာကံပေါင်းလိုက်တဲ့အခါကျတော့အဲ့ဒီဒုက္ခဝါဒကအကြောင်းကိုမြင်ပယ်တယ်အကရိယဝါဒကကံတရားကိုမြင်ပယ်တယ်နတိကဝါဒကကံတရားရဲ့အကျိုးကိုမြင်ပယ်တာ။ပေါင်းလိုက်တော့ဒီသုံးခုကကံကံရဲ့အကျိုးကိုလက်ခံတာဖြစ်။အဲတော့ဘုရားဝါဒဖြစ်ဖို့ရတာကံကံရဲ့အကျိုးကိုလက်ခံမှာဘုရားဝါဒဖြစ်တယ်။အနည်းဆုံးဘုရားဝါဒရဲ့ခံယူချက်ဟာကံတရားနဲ့ကံတရားကအကျိုးကိုလက်ခံတာ။အခုခေတ်စကားနဲ့ပြောမယ်ဆိုလို့ရှိရင်ကိုလုတ်တာကိုယ်ပဲတာဝန်ယူရမယ်ဆိုတော့ responsibility ကိုပြောတာเนาะ responsibility ကိုလုပ်တာကိုနဲ့ပတ်သက်ကိုပဲတာဝန်ယူလက်ဆောင်ကကမ္မတက္ကတာဝါရဆိုဒီမှာဘာလို့ပြောရလဲလို့ဆိုယံကံမံဂရိတန်ဒီကလျာဏဝါဘာဝတံဝါတတ္တကမ္မတခါရတာဝိဟာမတို့တွေဟာကောင်းတာလုပ်လို့ဆိုးတာလုပ်လို့ဒုက္ခညာကံရဲ့အမွေကိုတို့ပဲရမယ်။ဘာပါလို့ဆိုတောင်းဝင်ယူတဲ့စိတ်ကိုပြောတာ။နော်။ဘာလို့လို့ဒီလုံချင်းရဲ့အမွေကိုကိုပဲခံရ။ကိုပဲဆက်ရ။ responsibility ဖြစ်တာကိုပြောတာ။ဟုတ်ပြီ။အဲ့ဒီလိုကံရဲ့အကျိုးတရားနဲ့ပတ်သက်ပြီးတော့လက်မခံဘူးဆိုတဲ့ပုဂ္ဂိုလ်ဟာစဉ်းစားကြည့်responsible ကိုလက်ခံဖို့ဆိုတဲ့ပုဂ္ဂိုလ်တယောက်ဒီလူကောင်းဖြစ်ဖို့မရှိဘူး။ဘာလို့လူကောင်းမဖြစ်နိုင်လို့ဆိုတော့ဘာလို့လို့ကိုတောင်းမယူဘူး။လောက်ချင်တော့ကိုတောင်းမယူဘူး။ကောင်းတာလုပ်ရင်လည်းကောင်းတာဖြစ်တယ်လို့လက်ခံဘူး။မကောင်းတာလုပ်ရင်လည်းမကောင်းတာဖြစ်မယ်လို့လက်ခံဘူး။ responsible မရှိဘူး။မရှိလို့ရှိရင်သူကသူလောက်ချင်တာလောက်ပါဗျာ။အဲ့တော့သူလုံးချင်တယ်ဆိုတာအကောင်းလားအဆိုးလားလို့ဆိုရင်အဆိုးရမ်းရမ်းအဆိုးရမ်းရမ်းဒါကြောင့်မို့လူကောင်းဖြစ်ဖို့အခြေအနေရှိဟုတ်ပြီအခုလို့အေးကောင်းတာလို့ရင်ကောင်းကျိုးရမှာမကောင်းတာလို့ရင်ကောင်းတယ်ငါလောက်တာငါလက်တာသက်ဆိုင်တယ်လို့ responsibility ကိုလက်ခံပြီဆိုလို့ရှိရင်ကတော့လူတော်လူကောင်းဖြစ်တယ်ဘာလို့လူတော်လူကောင်းဖြစ်လဲဆိုလူဆိုတာကောင်းကျိုးဆန္ဒရခြင်းအဲ့တော့မဟုတ်တယ်လို့ရင်မကောင်းတာလို့ရင်ငါမကောင်းတာတွေခံရမယ်အဲ့တော့မကောင်းတာတွေငါရှောင်မဖြစ်မယ်ကောင်းတာလုံးဝကောင်းကျိုးဆက်နိုင်ရမယ်အဲ့တော့ငါကောင်းတာတွေပြန်ပြန်လုပ်ရမယ်ဆိုတော့သူကလူတော်လူကောင်းဖြစ်ပါဒီအတွေ့အကြုံเนาะဒီအမြင်လေးကိုအခြေခံလိုက်လူတော်လူကောင်းဖြစ်ရသော်ဗျာအဲ့ဒီအမြင်ကိုပြောတာအဲ့ဒီကံရဲ့အမွေကိုကိုယ်ပဲခံကံကျမပုံရိပ်တည်တာကိုယ်မှာပဲသင်ခံမှာပဲကိုလုပ်ခဲ့တာသူများတဲ့တတ်ခဲ့တဲ့ပုဂ္ဂိုလ်ဒီဘဝအနည်းဆုံးသက်တုံပဲရောဂါများလဲသူများဥစ္စာခိုးခဲ့တဲ့ပုဂ္ဂိုလ်ကိုပစ္စည်းသရမဏပြောင်းမယ်သူတော်ဘာသာမယပြန်မခဲ့တဲ့ပုဂ္ဂိုလ်လူမုံများမယ်သူတော်ဘာကိုလိန်ရပြီးတော့အကျိုးပြပြောင်းအောင်လုပ်ခဲ့ရင်မတရားဆွတ်ဆွဲခံရမယ်ဝိရစီဝါသုံးသက်တဲ့ပုဂ္ဂိုလ်ဒီအန်ဂျူနိုင်မယ်အန်ဂျူမရှိဂျူနာလဝိန်တုံးဖြစ်မယ်အယူအနှံဖြစ်ဒါဟုတ်ဆုံးဒါငင်းွယ်လို့ရဘူးကိုလို့တာကိုနေမယ်ဟဲ့ခုခေတ်မှာတော့ဝိရစေဝါလေးကတရားဝင်ဝိရစေဝါရှိတယ်တရားမဝင်တဲ့ဝိရစေဝါရှိတယ်အခုခေတ်တော့ပလောင်ထင်းမှာဘုံရှိနော်ရှင်းဒီမှာတော့ပလောင်ထင်းဆိုတာအပေါင်းထဲမှာလို့အခုတော့ခန္ဓာနာနာအလေးအောင်နေချမ်းမှာပလောင်ထင်းနေကြပလောင်ထင်းပြီဆိုတာဟုတ်ပြီကိုကျိုင်းလို့တောင်းတာဘာဖြစ်ရှိလို့လေးကောင်းလေးလေးတချို့လည်းထင်တယ်စိုက်လို့တောင်းပြီးလို့ရှိရင် ဘာမှမလုပ်ပဲနေဘာမှအဖြစ်မရှိဘူးလို့ထင်တာကဲမူရတောင့်တိအတွက်ကြောင့်မူရနေတဲ့အချိန်တွေမှာသူကဘာပညာတိုးတက်ဘာမှမတိုးတက်ဘာမှမတိုးတက်တဲ့ဒီထဲမှာဆရာဝန်တွေပါကောင်းပါလေအရင်ရဲ့ effect ကိုကြောက်ကြတယ်အရင်ဆိုတဲ့စကားလုံးကသူကအင်္ဂလိပ်စကားလုံးနဲ့ address သမာဓိကမ်းမဟုတ်ဘူးဒီဘုံမှာအရင်တောင့်တယ်ဆိုတဲ့စကားလုံးကိုပြောရင် address ကိုဘောနဝါလို့ပြောတယ်အရက်သမားကအရက်လို့ခေါ်လိုက်လို့အရက်အရက်ကိုပေါ်လာတာဒီရက်တော့လည်းလို့ပြောတာဒီကိုကလားနေပြောတဲ့ဆရာအဲ့ဒါတောက်လို့ရှိရင်လူရဲ့တဏ္ဍာမှာဆိုးကျိုးမသက်ရောက်ဘူးလားဆိုမေးလိုက်လို့ရှိရင်ဆရာဝန်တယောက်ရဲ့အပြောအရာဆိုလို့ရှိရင်တွေးတယ်ရောက်သွားပြီဆိုလို့ရှိရင်လူရဲ့အတွေးခေါ်လို့တခြားတခြားကြောင်းပါတယ်ဟုတ်တယ်လေညံ့ညံ့တော့ရင်ဗျာဖြစ်လူစီနေရှင်ဖြစ်တာသိတာအရက်ကြောင်းတာဆိုတာဒါနည်းနည်းတော့လို့အကျိုးမသက်ရောက်ပြီလေညာကြီးမချိခိုက်ပြီအများကြီးတောင်းမှအကျိုးသက်ရောက်တဲ့ဆိုတဲ့အရာကြီးနည်းနည်းတောင်းရင်လည်းနည်းနည်းအကျိုးသက်ရောက်မယ်ဆိုတာကိုမှတ်သားထားပါတယ်အစိတ်ဆိုတာနည်းနည်းစားစားများများစားစားအစိတ်ကအစိတ်ပဲလေသူရဲ့အကျိုးသက်ရောက်မှုကသူ့အတိုင်းအတာနဲ့သူရှိတယ်။ဘယ်နဲ့တော့ရင်တော့ဖြစ်ဖြစ်တယ်အများကြီးတော့မှဘေးဖြစ်တယ်လို့မရှိဘူး။အဲ့ဒီရက်ကအသေးတဲ့ဒီတွေးတဲ့သားတွေရောက်လာတဲ့အခါအတွေးအခေါ်တွေကစပြီးတော့မှားရင်းလာ။မှားရင်းလာလေနောက်ဆုံးမှအသေးထိခိုက်လာတယ်တဲရောမှဖြစ်တယ်သောသောအသေးကွဲသေးတယ်ဆိုတာအရင်ကမှပြောတယ်ဒီချိုကအသေးကွဲတယ်ဆိုတာဒီနေ့ဒီမှာအဲ့လိုတွေဖြစ်လာတာကိုကသာဆိုးကျိုးလို့ခေါ်တာပဲဆိုးကျိုးလို့ခေါ်တယ်အဲရကြတာမကြတာမပြောဘာထိခိုက်တယ်လူဆိုတာ bright ဖြစ်နေတာရက်တွေကတောက်ထားတာလို့ရှင် bright မဖြစ်တော့ထုံထုံထိုင်းတိုင်းနေဖြစ်တာအဲ့ဒီခြုံလုံးတိုင်းတိုင်းဖြစ်တဲ့အချိန်တိုင်းမှာဒီလိုဟာမလုပ်လို့မှန်မှန်ကန်ကန်ဖြစ်တော့ရမယ်ပညာရင်ရဘူးအကျိုးရှိတဲ့အလုပ်တွေမလုပ်နိုင်ဘူးခေါင်းထဲမှာကုသိုလ်စိတ်တွေမပေါ်ဘူးသို့တော့ဘယ်လိုလဲတော့မသိဘူးဘုန်းလို့ဘုန်းကြီးတို့ပြည့်ဘူးနဲ့အရင်သမားကြီးရောက်တော့အရင်တောက်ပြီဆိုရင်ပရိတ်ကြီးကြီးပဲဖြစ်ရောအရင်ဘုန်းမဘယ်ရင်ရွတ်တာဒီပါအဖေရလေးအောင်းချစ်ခိုးနေပြီပရိတ်ရုပ်ပြီးပြီဒီကောင်မူးနေနော်အဲ့တော့ဒါမျိုးကလည်းရှိသေးတယ်ဒါမျိုးကလည်းရှိတယ်အဲ့ဒါကဘာဖြစ်တာလဲဆိုတော့ဒါ hallucination လို့ခေါ်တယ်ပုံမှန်ပေါ်ဘူးလေသူပုံမှန်ဆိုရင်စိတ်ကောင်းရှိနေတဲ့အချိန်ဘုရားချစ်ခိုးအောင်ပေါ့ဟောအခုကမူးပြီဆိုတော့ဘုရားချစ်ခိုးတာလေသူ့ရဲ့ hallucination ကအဲ့ဒါလေအဲ့ရဲ့အချိန်ကနေဒီခါတော့အဲ့ဒီအယေသမားဆရာတော်တစ်ပါးတွေ့သူကအယက်ထဲကနေအယက်ဝင်ပြီးခါကြအယက်ပလင်းနောက်ကျောင်းနေချိုးတာဘုန်းကြီးတွေ့တော့ကြောက်လဲကြောက်တယ်ဘုန်းကြီးဆိုဝှက်ချရမယ်ဆိုအတိလေးရရှိဘုန်းကြီးတွေ့တော့ထိုင်ပြီးတော့ဝှက်ချအယက်ပလင်းကပွင့်ပြီးတော့တခေါ်လုံးအရင်ကြည့်ဘုန်းကြီးရှိမှအဆက်ပွဲတော့ခိုင်ပြီးဝှက်ချလိုက်တော့မှအရင်ပရင်းကအကျော်ကိုလောင်းမိသားဖြစ်သွားမတော့လိုက်အောင်ဖြစ်ဖြစ်ဟဲ့လို့ဟောပြောရတဲ့ရှိတယ်နောက်ဆုံးမှဒီအရင်နဲ့ပဲဒုက္ခရောက်တာအဲ့တော့ကောင်းကျိုးပေးတယ်လို့ပြောလို့မရဘူးပေါ့ဆိုလိုတာကကိုယ်ပိုင်လုံးလို့ခုမှဒီဘဝပဲဖြစ်စေနောက်ဘဝလည်းဖြစ်စေ responsibility ဆိုတာသိချင်တာပဲ။သူများကိုမချိခိုက်ကြတဲ့ကိုယ်ချိခိုက်တာနံပါတ်1အဲ့ဒါလို့ဆိုဆိုတာအဲ့တော့အဲ့ဒီကံတရားနဲ့ကံတရားရဲ့အကျိုးသက်တွေကိုငင်းွက်ပြီးဆိုတဲ့ပုဂ္ဂိုလ်တရားမှာလူတော်လူကောင်းဖြစ်ဖို့မရှိဘူးတဲ့အဲ့တော့ပေါင်းလိုက်တဲ့အခါကျတော့မြတ်စွာဘုရားကဒီပြင်မရတဲ့အမှားဆိုဒီမှာကံကြီးငါးပါးကျွလို့မှုအ အနန္တရိယကံကြီးနာမကိုကျွလွန်တဲ့ပုဂ္ဂိုလ်ပြင်းရတဲ့အမှားတစ်ခုမှားအကြောင်းတရားကိုလက်မခံတဲ့အတွေးကံတရားကိုငင်းပယ်တဲ့အတွေးကံဤအကျိုးတရားကိုငင်းပယ်တဲ့အတွေးအဲ့ဒီအတွေးအမြင်သန္တနာသုံးခုကိုလက်ခံတဲ့ပုဂ္ဂိုလ်ဟာလည်းပြင်းရတဲ့အမှားတစ်ခုကျွလွန်တာအဲ့ဒီပုဂ္ဂိုလ်ရဲ့အနာဂတ်တည်းအကောင်းမရှိဘူးဓမ္မရထရတယ်ပေါ့နော်တခြားနာတွေကိုအဲ့လိုမဟုတ်ဘူးတခြားအကုသိုလ်တွေကိုအဲ့လိုမဟုတ်ဘူးဒီအကုသိုလ်နှစ်ခုအဘိဓမ္မာနဲ့ပြောမယ်ဆိုလို့ရှိရင်ကံကြီးငါးပါးကျွလွန်တဲ့အကုသိုလ်ကဒေါသမူလစိတ်လို့ခေါ်ဒေါသနဲ့ကျွလွန်ဒေါသကောင်းမှုတွေစိတ်ခုနကအယူဝါဒ၃ခုမှားရင်းနဲ့အမြင်၃ခုမျိုးရင်းနာကြပါဒိဋ္ဌိကတ္တသံယုတ်လောဘမူလစိတ်လို့ခေါ်တယ်။လောဘနဲ့ရှင်တွဲလာတဲ့မှားရွေးတဲ့အမြင်လို့ခေါ်တယ်။အဲ့ဒီအာဟုတု12မျိုးထဲမှာပေါင်းလိုက်လို့ရှိရင်ဒါအာဟုတုဟို6မျိုးပေါ့နော်။အာဟုတု6မျိုးအာဟုတုစိတ်12ခုရှိတဲ့အဲ့ဒါအာဟုတုစိတ်6ခုပါ။ပြင်မရတဲ့အမှားကျွလွန်သွားတဲ့နေသားမျိုးတစ်ခုဖြစ်ရတယ်။ရသော်ရားကမိစ္ဆန္ဒနိယံဓမ္မာလို့ဒဝတိနီပါဠိတော်ဝိအဘိဓမ္မာ9ချမ်းမှာဗြဟ္မာလုံးချမ်းမှာသင်လို့ဟောတာဖြစ်ပါတယ်။အင်းတရားကိုတရားချက်ခင်ပြုလို့စဉ်ပြိတ္တာဘောင်းလို့ဘုန်းကြီးတို့တွေဒီဘဝမှာကုသိုလ်စဉ်ကိုအမှားချုပ်လို့မိတော်လေပြင်မရတဲ့အမှားကိုမချုပ်လို့မိစေဖို့ပဋိထားကြရမှာဖြစ်တယ်။ပြင်မရတဲ့အမှားကိုချုပ်လို့မိပြီဆိုလို့ရှိရင်တော့ကောင်းတဲ့အနာဂတ်ရဖို့အနာမခင်းရင်တတ်ကြအောင်ပြင်ရခက်တဲ့အမှားဆိုဒီမှာအခုပြောရဲမှားရင်းနဲ့ကျွလွန်မှု၅မျိုးနဲ့မမှန်မကန်တွေးကြောဆင်းရဲမှု၃ရက်ဒါတွေကပြင်မရတဲ့ပြင်ရခက်တဲ့အမှားဖြစ်တယ်ဆိုတာကိုသတိထားပြီးဒီအမှားတွေမကျွလွန်မိအောင်သတိထားပြီးရှောင်ကြဉ်ပြီးကောင်းရွှေချမ်းသာရရှိနိုင်တဲ့ကိုချင်းတရားမြတ်မိမိတတ်တော်မှာတည်ဆောက်လို့ကုသိုလ်ဖြစ်ပေါ်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းမေတ္တာပို့ရအောင်တတဝါများစွာ
မေတ္တာများစွာ
ဖေးရန်ကွာ
ဖေးရန်ကွာ
ဆန္ဒကြပါစေ
တ
တဝါများစွာ
တတဝါများစွာ
သေယံကွာ
သေယံကွာ
ဆန္ဒကြပါစေ
ဆန္ဒကြပါစေ
မေတ္တာရေကြံ
မေတ္တာရေကြံ
သုံးပါချံ
သုံးပါချံ
သေယံကြပါစေ
သေယံကြပါစေ
မေတ္တာရေကြံ
မေတ္တာရေကြံ
သုံးပါချံ
သုံးပါချံ
သေယံကြပါစေဝိသသဗ္ဗေတမုဟတာအာသရမရာတိတိဘောင်နိဗ္ဗာဏယံတုသာရောဓမ္မောတရံလောဘဒေါသမောဟစိတ်ကြောင့်ကိစ္စအတိအတရားစေကိုတိဝိတောဝန္တာရှင်းကြတောက်ကြရနာကြရငုံတော်ကြောင့်ဝိသသဗ္ဗေပူဇာခြင်းနောက်ပြိနေသာအစဉ္တော့ဟူသမျှတို့သည်သမုဒ္ဒတာပိဋ္ဌာဘက်ပင်ရေမတင်တကယ်လို့သစ္စဉ်လွင်ပြောင်းပြင်မရအောင်ပယ်ဖြောင်းကုန်ပြီ။ဟောသူစင်တဲ့မပြေဖြစ်ကြပါစေကုန်သတည်း။အာသရမရံအိုခြင်းလည်းကွာနာခြင်းလည်းကျင့်သေးခြင်းလည်းရှင်းကြသော။ဒီဒီကောင်ကိလေသာဘုခလိန်ကင်းကြီးရာအစ်စ်ဖြစ်ပြီးထသော။နိဗ္ဗာန်နိဗ္ဗာန်ဟုခေါ်အေးမြော်သောသာရဝတ္တရားချက်ခင်စိတ်ကောင်းဝင်ရာတော်ခြင်းများလိုသည်ယံသူပါရမီအစစ်အစစ်မြင့်လည်းနေ၍မင်းဘုံတည်ဆက်ရောက်တော်မူကြပါစေကုန်သတည်း